မြမရိုးရတကြံကာလမှာရုံးပိတ်ရက်ရက်ရှည်သတ်မှတ်ထားတာကိုလျှော့ချလိုက်တဲ့အစိုးရရဲ့ကြေညာချက်အပေါ်ဝေဖန်မှုတွေထွက်ပေါ်လာပါတယ်။မြမအစိုးရကတော့ရုံးလုပ်ငန်းတွေမထိခိုက်စေဖို့ရည်ရွယ်ပြီးမူလက10ရက်သတ်မှတ်ထားတာကနေ9ရက်ကိုလျှော့ချခဲ့ရတာလို့ပြောဆိုခဲ့တာပါ။ဒီကနေ့ထုတ်ပြန်လိုက်တဲ့အစိုးရရဲ့ကြေညာချက်အပေါ်အင်တာနက်လူမှုကွန်ရက်တွေပေါ်မှာပါကြဲကြဲလောင်လောင်ပြောဆိုနေကြတဲ့အကြောင်းကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာနှစ်သစ်ကူရုံးပရက်ကိုအရင်က10ရက်တက်မှတ်ထားပေမဲ့ခုခါမှာတော့ဧပြီလ13ရက်နေ့ကနေ18ရက်နေ့အထိ9ရက်သာပြောင်းလဲတက်မှတ်ကြောင်းအစိုးရကအမိန့်ကြေညာစာထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းအစိုးရဝန်ထမ်းတွေအတွက်ခန်းစားခွင့်အဖြစ်9ရက်ပေးမှာဖြစ်တယ်လို့လည်းသမရယုံညွန်ကြားရေးမှူးဦးစောထဲကပြောပါတယ
်။အမှန်ကတော့ရုံးပရက်9ရက်လွတ်လိုက်တယ်။လွတ်လိုက်တဲ့အချိန်မှာဝန်ထမ်းတွေကမူလကလေးရတိုင်းခီးသွားတာတို့အလူဒါနကျူတာတို့ကိုယ်နေရာတွေပြန်လာတို့ကျန်တဲ့နေရာတွေသွားတာတို့ဒါမျိုးတွေနောက်တရားစကန်လို့ဝင်လာလို့ဒါမျိုးတွေစီစဉ်ထားတာဖြစ်တယ်။အဲ့ဒါကိုတို့ဆက်ရဲနဲ့တွေ့ပြီးစီစဉ်ထားတဲ့အတွက်9ရက်ကတ်တက်လိုက်ပြောင်းလဲပြီးတော့ပြင်ဆင်သတ်မှတ်လိုက်တဲ့အခါမှာအဲသူတို့မူလစိတ်သက်တာလဲဥပမာဟိုတယ်ဘုတ်ကင်တွေလုပ်ထားတယ်၊ရထားလက်မှတ်ကားလက်မှတ်တွေလုပ်ထားတယ်။နောက်အလူတွေဆိုလဲဟိုဖိတ်စာတွေဖိတ်တာတို့တချို့တွေလုပ်ထားတယ်။နောက်အလူမှာတချို့ကပွဲငားလာပြီးလုပ်ထားတယ်။ဒါမျိုးတွေအများကြီးလုပ်နေတယ်သူတို့မူလစီစဉ်ထားတဲ့စီစဉ်တွေထိခိုက်ပါတော့မယ်9ရက်ပဲပြေးတိုင်းအဲ့တော့ကျွန်တော်ရုံးပေးကတော့9ရက်ပဲသို့တော့ဒီအစီအစဉ်လေးမူလအတိုင်းဆက်လက်လုပ်နိုင်အောင်ဆိုတော့သူတို့အဲ့ဒါကိုထွက်သွင်းစဉ်းစားပြီးတော့ဌာနဆိုင်ရာအစီအစဉ်နဲ့အုပ်ချုပ်မှုနည်းလမ်းနဲ့ဆက်ရက်သူတို့နေလို့ရအောင်လုပ်ပေးမယ်သို့တော့ရုံးပေးကတော့9ရက်ပဲ
တကြံကာလနေကနေတဲ့အချိန်ရောက်မှအစိုးရရုံးပေးရက်တွေအပြောင်းလဲလုပ်ရတာကိုနိုင်ငံရေးလှစ်လာတုံ့တက်သူဒေါက်တာရမျိုးသိန်းကတော့အခုလိုမြင်ပါတယ
်ဒါပေမဲ့အခုပေါ့လေအခုအချိန်ဒီမှာကြည့်မယ်ဆိုရင်ကျွန်တော်တို့အဲတချံရုံးပိတ်ရက်ပေါ့လေနှစ်တကူရုံးပိတ်ရက်ကလည်းအင်မတန်မှနီးကပ်နေတဲ့အခြေအနေမျိုးဖြစ်နေတယ်။အဲ့ဒီလိုအခြေအနေမျိုးမှာနော်ဟိုအစိုးရဝန်ထမ်းတွေရောကျွန်တော်တို့ပုဂ္ဂလိကဝန်ထမ်းတွေရောနော်အားလုံးဟာနော်ဒီလာမယ့်တချံရုံးပိတ်ရက်မှာနော်မိသားစုလိုက်ခီးတွေထွက်ဖို့နော်တော့ဘာသာရေးကိစ္စပေါ့လေတရားစခန်းဝင်ဖို့အဲအဲ့ဒီလိုပြင်ဆင်ထားတဲ့ကာလမှာနော်ဒီလိုရုံးပိတ်ရက်ကိုလျှော့ချလိုက်တာတော့ဒါပြောမယ်ဆိုရင်အစိုးရအနေနဲ့ဟိုပြည်သူလူထုနဲ့နေနေအဝင်ဝင်ကြမဖြစ်သလိုဖြစ်သွားတယ်လို့ကျွန်တော်ကတော့မြင်ပါတယ
်တမရယုံညွှန်ကြားရေးမှူးဦးစောထေကတော့ရက်ရှည်အားလိုက်ရဲ့တက်မှတ်ထားတဲ့အတွက်အစိုးရလုပ်ငန်းတွေမှာထိခိုက်မှုတက်တာအောင်ရည်ရွယ်ဆောင်ရွက်ခဲ့တာလို့ပြောပါတယ
်ဆေးရက်တက်မှတ်တဲ့အတွက်နော်ဘယ်လိုမျိုးဖြစ်လဲဆိုနိုင်ငံတကာဆက်သွယ်တဲ့လုပ်ငန်းတွေရောလုပ်ငန်းတွေပါလုပ်ငန်းတွေကော်ပီဝီမှုတွေနောက်လေးကြကြရတယ်အဲ့ဒါကြောင့်မလို့ငါရဲ့ရှော့မယ်ငါရဲ့တက်မှတ်မယ်
အစိုးရတရက်အနေနဲ့အစိုးရရုံးပရက်တွေကိုပြောင်းလဲတက်မှတ်မယ်ဆိုရင်ဝန်ထမ်းတွေကိုကြိုတင်အသိပေးတဲ့လို့လဲဒေါက်တာရမျိုးသိန်းကအခုလိုဆိုပါတယ
်အကြောင်းရင်းကိုတော့ပြောဖို့တော့ခက်တယ်ဒါပေမဲ့အစိုးရတရက်အနေနဲ့ဆိုရင်တော့နော်ဟို2018ခုနှစ်နှစ်မဆန်းခင်ပေါ့လေနော်ဒီအစိုးရရုံးပရက်တွေကိုနော်2018ခုနှစ်အတွက်ဟလာ2016နှစ်ကုန်ပိုင်းမှာကတဲ့ဟူကတက်မှတ်ကတဲ့ဟူကနေတဲ့ကူတချမ်းရုံးပရက်ကိုရှော့မယ်ဆိုရင်အဲ့ဒီကလေးကကြိုပြီးတော့ပြည်သူလူထုကိုအသိပေးတဲ့နဲ့ဝန်ထမ်းတွေကိုအသိပေးတဲ့နဲ့လို့မြင်တယ်အဲအခုလိုမျိုးခလိုက်ခရိုင်လုံရလောက်အောင်ပေါ့လေနော်ခိုင်လုံနဲ့အချောင်းပြချက်တော့ကျွန်တော်ကတော့မတွေ့တော့
မြန်မာအစိုးရကမတ်လ9ရက်နေ့မှာမြန်မာအစိုးရရုံးများပိတ်ရက်လွှဲပြောင်းနိုင်သည့်စာချုပ်စာရများအဲ့ဥပဒေပုံမှန်25အရနှစ်တကူရုံးပရက်တွေရက်ရှည်တဲ့အတွက်နိုင်ငံတကာနဲ့ဆက်ဆံရမှာရုံးလုပ်ငန်းဗန်လုပ်ငန်းတွေအခက်အခဲရှိသလိုကုန်စည်စီးဆင်းမှုနှောင့်နေတဲ့အတွက်ဆိုပြီးအစိုးရရုံးပရက်တွေကိုပြောင်းလဲတတ်မှတ်ဖို့ကြေညာချက်ထုတ်ပြန်ခဲ့တာပါဒီအတွက်လူမှုကွန်ရက်ပေါ်မှာလည်းဝေဖန်မှုတွေအတော်လေးထွက်ပေါ်လာခဲ့ပါတယ်အစိုးရကတကြံကာလရက်ရှည်ရုံးပရက်ထဲရှော့ချလိုက်တဲ့9ရက်ကိုတော့တည်င်းကျွတ်တစောင်းနိုင်တဲ့နိုင်ငံတကာနှစ်တကူရုံးပရက်တွေနဲ့ပြန်လဲအစားထိုးထားတဲ့အတွက်တနစ်လုံးပရက်စုစုပေါင်းကတော့မူလအတိုင်းရှိနေမှာဖြစ်ပါတယ်ရှင်